American ဥပဒေပြုလွှတ်တော်အမတ်တွေကအစိုးရဌာနတွေနောက်တစ်ကြိမ်ထပ်ပြီးပိတ်ပြရမယ့်အရေးရှောင်လွှဲနိုင်အောင်ဗဟိုအစိုးရရဲ့2014ခုနှစ်အသုံးစီအစီအစဉ်နဲ့ပတ်သက်ပြီးအပေးအယူညှိနှိုင်းမှုတွေစတင်ကြဖို့စဉ်းစားနေပြီးစဉ်းစားနေကြပါပြီ။ဒါပေမဲ့အရေးအကြီးဆုံးအဓိကဆုံးဖြတ်ရမယ့်ရေရှည်ဗဏ္ဍာရေးပြဿနာကိုတော့ထပ်ပြီးရွှေ့ဆိုင်းထားရပါတယ်။ဘတ်ဂျက်ရသုံးမှန်းကျင်ငွေစည်းနဲ့ပတ်သက်ပြီးတတ်မှတ်ရမတိုင်မီနောက်ဆုံးအချိန်အထိအခြေအတည်ညှင်းခုန်ရတာတွေထပ်မဖြစ်ရအောင်လွှတ်တော်စည်းစိမ်ရေးမှုတွေကအသုံးစီအစီအစဉ်အသေးစိတ်ကိုပါတီကြီးနှစ်ရက်ထံဗုဒ္ဓဟူးနေ့ကတင်ပြခဲ့ကြပါတယ်။လွှတ်တော်မှာဘတ်ဂျက်အရေးမပြေလည်ခဲ့တာကြောင့်အောက်တိုဘာလအတွင်းက16ရက်ကြာအစိုးရဌာနတချို့ပိတ်ထားခဲ့ရပါတယ်။နောက်ဆုံးယာယီပြေလည်အောင်ညှိနှိုင်းနိုင်ခဲ့ပြီးမှလာမယ့်ဇန်နဝါရီလ15ရက်နေ့အထိပဲအစိုးရအသုံးစီကိုခွင့်ပြုထားတာဖြစ်ပါတယ်။အခုလွှတ်တော်စည်းစိမ်စည်းရည်မှုတွေရဲ့အဆိုပြုချက်အရ2014နဲ့15ခုနှစ်မှာဗဟိုအစိုးရအသုံးစီဟာတစ်နှစ်ကို1 trillion dollar ကျော်ကျော်ခွင့်ပြုနိုင်တာဖြစ်ပါတယ်။ဒီဘတ်ဂျက်ဟာလွှတ်တော်ကလာမယ့်နှစ်နှစ်အတွင်းငွေကခွင့်ပြုထားတာတဲ့ပိုပေမဲ့လို့10နှစ်အတွင်းမှာတော့တချို့ဖြတ်တောက်ပြစ်ဖို့အစီအစဉ်လဲပါဝင်ပါတယ်။ဒီရသုံးမှန်းကြီးအဆိုပြုချက်ကိုလွှတ်တော်မှာလာမယ့်ရက်တွေအတွင်းမဲခွဲကြဖို့ရှိပါတယ်ရှင်။